ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံမဲဆောက်မြို့တစ်ဖက်ကကရင်ပြည်နယ်မြဝတီမြို့ကအမှတ်၁ချစ်ကြည်ရေးတရားထိပ်မှာဧပြီလ23ရက်မနေ့ည10နာရီကျော်အချိန်ကအကြီးစားပေါက်ကွဲမှုဖြစ်ပြီးအဆောက်အုံနဲ့ကားတွေပျက်စီးကုန်ပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကနေထိုင်းမြန်မာနယ်စပ်ကနေပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံမဲဆောက်မြို့ရဲ့တဖက်ကန်ကရင်ပြည်နယ်မြဝတီမြို့ကအမှတ်၁ချစ်ကြည်ရေးတရားထိပ်မှာဧပြီလ23ရက်နေ့ည10နာရီကျော်ချိန်လောက်မှာအကြီးစားပေါက်ကွဲမှုဖြစ်ပြီးအဆောက်အဦနဲ့ကားတွေပျက်စီးသွားခဲ့ပါတယ်ပေါက်ကွဲမှုကပြင်းထန်တဲ့အတွက်ပေါက်ကွဲတံကိုမဲဆောက်ဘက်ထိကြားရကြောင်းနယ်စပ်နေပြည်သူတို့ကလည်းပြောပြပါတယ
်အခုဖြစ်တာကတရားထိပ်ကျွန်တော်မြဝတီရောထိုင်းမြန်မာနယ်စပ်အမှတ်၁တရားထိပ်မှာရှိတဲ့ကားခုတော်ရှိတယ်ပေါ့နော်အဲ့ကားခုတော်မကွဲသွားတာ10နာရီ10နာရီကျော်တော့ခိုင်းစံတော်စဉ်22:50ရောကျွန်တော်နိုင်လန်းကြည့်လိုက်တဲ့အချိန်ပုံနဲ့ဆိုတစ်ချက်ကွဲသွားတော့နိုင်လန်းကြည့်လိုက်လန်းကြည့်တော့မကွဲသွားတာတန်တာဒီဘက်ကတော်တော်ကြည့်ကြည့်ဟုတ်ကြတာ
မြဝတီမြို့အမှတ်၁ချစ်ကြည်တရားနီးမှာနေထိုင်သူတဦးကတော့ည10နာရီကျော်အချိန်လောက်မှာပောက်ကွဲစံကိုကြဲကြဲလောင်လောင်ကြားခဲ့ရကြောင်းအပြင်သွားလာလို့မရတဲ့အတွက်တွားရောက်ကြည့်ရှုလို့တော့မရကြောင်းပြောပြပါတယ်
ညာရှိနာရမယ်ရှိနာကြည့်ရပါညာရှိနာကြော်ရဟိုအပြည့်ကိုကြောင်းဆိုမြားဒီတနည်းလုံးကြီးပြက်ပြီးတော့အဲညာ၉နာရီမီပြန်ပြီးတော့ဒီ၉နာရီမှာဘယ်လိုဒုက္ခအချိန်မှာလဲ
အ
ချက်ပြောပဲဆိုထွက်တဲ့အမှုတော်ကြီးတွေလည်းဆုတ်ရှုပ်နေတဲ့အချိန်မှာအဲ၄လပြီးတနင်္ဂနွေညလာမှာပေါ့နော်စံစားတယ်အိမ်ခံဘိုးကတုံသွားတယ်
မြဝတီမြို့ကပောက်ကွဲမှုနဲ့ပတ်သက်လို့မြဝတီရဲစခန်းကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီပောက်ကွဲမှုနဲ့ပတ်သက်လို့ဘသူတွေရဲ့လက်ချက်ဆိုတာကိုလည်းထုတ်ဖော်ခြင်းမရှိသေးပါဘူးပောက်ကွဲမှုကြောင့်အသေးအပြောင်းနဲ့ပျက်စီးမှုအခြေအနေအသေးစိတ်ကိုလည်းမသိရသေးပါဘူးကရင်ပြည်နယ်မြဝတီမြို့မှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL KNDO ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာဟာ၄လကျော်ကြာပြီဖြစ်တယ်လို့ဧပြီလ23ရက်နေ့မှာလည်းတိုက်ပွဲတွေဖြစ်နေကြောင်းဒေသခံတွေကတော့ခရီးသွားလာတဲ့အခါမှာထောက်ခံစာလေးနဲ့သွားလာနေရတယ်ဆိုပြီးမြောက်ရီမြို့ကန်ကဆက်ပြောပြပါတယ
်ဒီကိကောဒီနာတိုက်မှုမှာဖြစ်တယ်ဘူးဒီတောက်ခုကြောင်လုံးနဲ့အကောင်လုံးဒီကိကောမှာဘယ်မှမနေတော့ဘူးအေးလည်းမနေဘူးနောက်ဒီဘက်ကအခုဒီတော့လည်းရတော့မချော်ဒီမျိုးပကားကြီးတွေရတော့လည်းဒီတော့ခံဝင်ကြောင်းနဲ့လက်မှတ်ပြီးတော့ဆက်ရဆက်ပန်းနေနဲ့တောင်းလာရတယ်သာအစိမ့်ရင်းဝင်လူရင်းဝင်ရင်းနဲ့
ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့မှာပြီးခဲ့တဲ့နှစ်ကစပြီးမကြာခဏပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။မြဝတီမြို့မှာစစ်ကောင်စီဘက်ကတိုက်အင်အားတွေလည်းချထားတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ဖွဲ့ထဲမှနေရှိနေတဲ့နယ်စပ်မြို့လည်းဖြစ်ပါရဲ့ရှင်။